ဒီမနက်ကစရာလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ IIMM က Facebook ကနေတောင်းခံတဲ့အချက်လက်အကုန်လုံးကို Facebook ကမပေးပေမဲ့တချို့အချက်လက်တွေကိုပေးဖို့တဘောတူထားတယ်လို့ IIMM အကြီးအကဲ Nicholas Kumjan က VOE ကိုပြောပါတယ်။ Facebook အနေနဲ့ဥပဒေနဲ့ညီသူတို့တဘောနဲ့သူတို့ IIMM ကိုအချက်လက်တွေပေးခဲ့တယ်လို့ Facebook ကုမ္ပဏီပြောခွင့်ရသူက Writer သတင်းဌာနကိုပြောလာတဲ့ပတ်သက်ပြီး VOE ရဲ့ဆက်သွယ်မေးမြန်းချက်ကိုMr. Kumjan ကအီးမေးလ်နဲ့အကြောင်းပြန်ဖြေဆိုခဲ့တာပါ Facebook နဲ့ IIMM တို့ကြားဆက်လက်ပြီးတော့ဆွေးနွေးနေပြီးနောက်ထပ်အချက်လက်တွေရလာဖို့မျှော်လင့်ထားတယ်လို့လည်း Mr. Kumjan ကပြောပါတယ်မြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့ဆိုးရွားတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်ရာဇဝတ်အကြောင်းအရာတာဝန်ရှိတယ်ဆိုတာကိုအသက်တည်ပြဖို့စီလျော်ကိုက်ညီတယ်လို့သူတို့ယူဆတဲ့အချက်လက်တွေကို IIMM က Facebook ကနေဘောင်ထဲကတောင်းခံခဲ့တဲ့အကြောင်းစီလျော်ကိုက်ညီတဲ့အချက်လက်တွေကိုဘယ်လိုပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့IIMM နဲ့ Facebook တို့ပုံမှန်လိုတွေ့ဆုံဆွေးနွေးနေကြကြောင်းလည်း Mr. Kumjan ကပြောပါတယ်။ Rohingya တွေပေါ်အကြမ်းဖက်လှုပ်ဆော်ခဲ့လို့ Facebook က2018ခုနှစ်မှာပိတ်ပစ်ခဲ့တဲ့အကောင့်တွေနဲ့ site နဲ့မှတ်တမ်းတွေကိုပေးဖို့ American ပြည်ထောင်စု Washington DC ကပြည်ထောင်စုတရားသူကြီးတဦးက September 22ရက်နေ့မှာ Facebook ကုမ္ပဏီကိုအမိန့်ထုတ်ခဲ့ပါတယ်။ Rohingya တွေပေါ်ကျွလွန်ခဲ့တဲ့ဖြစ်ရပ်တွေကိုနိုင်ငံကပြစ်မှုတွေဖြစ်သတ်မှတ်ပြီးကျွလွန်သူတွေကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေရမှာ Facebook ကအချက်လက်တွေပေးဖို့ပြက်ကွက်ခဲ့တယ်လို့တရားသူကြီးကပြောကြခဲ့ကြအောင်တရားရုံးဆုံးဖြတ်ချက်မိတ္တူမှာပေါ်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Facebook ကုမ္ပဏီပြောခွင့်ရပုဂ္ဂိုလ်ကသူတို့အနေနဲ့ခုခိတ်ဆောက်ကိုပြန်လည်သုံးသပ်နေပြီး IIMM ကိုအချက်လက်တချို့ပေးခဲ့ပြီးဖြစ်တယ်လို့တုံ့ပြန်ခဲ့တာပါ။